SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။စကိုင်းတိုင်းလက်ထုပ်တော်ရွာကဒေသခံတွေရဲ့ငိုကြွေးတန်းတွေပါတနတ်တန်ရာတွေနဲ့တည်ဆုံကြရတယ်မိသားစုဝင်တွေရဲ့ရုပ်လောင်းတွေကလည်းအနီတဝိုက်ပြန့်ကျဲနေကြပါတယ်။စကိုင်းတိုင်းမြို့အနောက်ဘက်မန္တလေးမုံရွာကာလမကြီးဘေးကဒီလက်ထုပ်တော်ရွာကိုစစ်ကောင်စီတပ်ကပြီးခဲ့တဲ့ရက်ပိုင်းမှာပဲဝင်ရောက်ပစ်ခတ်သွားခဲ့တာပါ။အင်ဂျီ900လောက်ရှိတဲ့ဒီကျေးရွာကဒေသခံ30ကျော်ဟာပစ်ခတ်မှုကြောင့်တည်ဆုံခဲ့ရပါတယ်။တေဆုံးသူတွေဟာအသက်15နှစ်ကနေ60ကျော်အရွယ်အတွင်းလက်ထုပ်တော်ရွာဒေသခံတွေဖြစ်ပါတယ်စစ်ကောင်စီကဒီလိုအစုလိုက်အပြုံလိုက်ပစ်ခတ်တပ်ဖြတ်မှုတွေကိုအာဏာသိမ်းကာလအတွင်းနေရအနှံ့အနီးပါကျူးလွန်ခဲ့တာပါမေလ17ရက်ကစစ်တပ်ရွာထဲဝင်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဒေသခံရွာသားတူက
ဖြစ်စဉ်ကတော့အဲ့ဒီဖြစ်တဲ့နေရာသူကမနဲ့ကျမ်းမိုင်းအနာရီတို့လည်းလက်နဲ့ကြည့်နေပြည်ပြီးခင်လာတာပဲဗျာပြီးတော့အဲရွာလေးကိုအဝိုင်းထားတာပါဗျာသူတို့ပတ်ပတ်လေအာဝိုင်းပြီးတော့အဲဘာတော့ပုံဝိုင်းပြီးတော့ပုံကြောင်းနေတယ်ဝင်ပြီးတော့အာပုံကြောင်းနဲ့ရောက်တော့ကြတော့ပြိနေတဲ့ဒီလူတွေကိုလာလာလာထွက်ခဲ့ထွက်ခဲ့ပြီးတော့ယောက်ျားသားမှန်အကုန်ထွက်ခဲ့သူထွက်ပြီးတော့အဲအကုန်ပြစ်တာပေါ့တဲ့နေရာတဲ့စုထိုင်တိုင်းပြီးတော့30ကျော်တဲ့ကယုံမီရ2ဦးပါတယ်ကြာအဖွားဟုတ်တူရဲ့ကျန်တာမျိုးသားတွေကြီးတယ်34ယောက်ကြာဒီနေ့တယောက်ထက်ဆုံးဘာကြောင့်ဖြစ်လဲဆိုသူတို့တက်မဲ့ကိုလာလောက်သွားတာဗျအ
ဲ့ဒီနေ့အစောပိုင်းနေမထွက်ခင်အချိန်မှာပဲစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးလက်နက်ငယ်တန်တွေကြာလက်ထောက်တော်ဒေသခံတွေဟာကဘာပြက်တလို့ပြေးလွှာခဲ့ကြရပါတယ်ကလေးတစ်ဖက်နဲ့ပြေးလွှားနေကြရတဲ့အမျိုးသမီးတွေမှာလည်းတချို့ကစစ်ကောင်စီရဲ့ဖမ်းဆီးခြင်းကိုခံခဲ့ကြရပါတယ်အဲ့ဒီနေ့ကဖမ်းမိသွားတယ်အမျိုးသမီးနဲ့ကလေးငယ်စုစုပေါင်းအယောက်30လောက်ကိုရွာအနောက်ဘက်မှာဆူထိုင်ပြီးစစ်ဆေးမေးမြန်းခဲ့တယ်လို့ဒေသခံအချို့ကထုတ်ဖော်ပြောဆိုပါတယ်အဲ့ဒီလိုဖမ်းဆီးမေးမြန်းခံရတဲ့နေရာမှာလေဖြတ်ထားသူတွေတက်ကြီးရွယ်အိုတွေအမျိုးသမီးငယ်တွေနဲ့တချို့သောတားတဲ့အမေတွေပါဝင်ခဲ့တာပါစစ်မေးနေရင်ကသူတို့နဲ့အတူဖမ်းမိခဲ့တဲ့ရွာသားတူကိုသူတို့ရှေ့မှာရင်ပြစ်တက်လိုက်တာကြာအကြောက်လွန်ပြီးသတိမမတက်ဖြစ်ခဲ့ရတယ်လို့ဖန်ဆီးခံခဲ့ရတဲ့မငယ်ကပြောပါတယ်စစ်ကောင်စီတပ်သားတွေဟာသူတို့သိကျင်တဲ့အကြောင်းအရာတွေကိုစစ်မေးခဲ့ပြီးနောက်မှာတော့တတ်မယ်ဆိုပြီးချင်းချောက်ပြောဆိုခဲ့တာကြောင့်တောင်းပန်ခဲ့ရတယ်လို့မငယ်ကသူ့ကြုံတွေ့ခဲ့ရတာကိုပြောပါတယ်
ရောက်ခဲ့တဲ့နတ်နတ်မျိုးထိုးထိုးနိုင်နိုင်ကြရဆိုပြီးတော့ပြေးတာပြေးရနေတာသူတို့ကဘလို့ရက်ရက်ပြတာတော့အဲ့လိုလက်ခံမှာဆိုတော့ရက်ပြီးတော့ဟွာတာနဲ့လက်လက်ပြေးနေဆိုတော့ဟွာမိတာစစ်ပြေးတယ်နင်းလေဒါပြစ်လက်ဟွာပြစ်ဖို့ရတယ်ပြစ်လက်ရမလားပြစ်လက်ရမလားပြစ်တယ်လေပြေးစခန်းဘယ်မှာလဲတဟာရောအဲဆေးရုံကြီးပြီလားဘာကြီးပြီလားသုံးစီလို့မိတာကျမတို့ဘက်ကလည်းကိုယ်အတက်လူကြီးဘာမှပြောမပြလိုက်ပါဘူးဒီဘက်ကသူတို့မိတာကတော့သုံးစီခုနှစ်နှစ်တမီလေးကအဲ့လိုအမားတို့ကတော့ထားတဲ့ပြည်အဲ့လိုသူ့ဘာတတ်ပါသမီးပဲတတ်ပါပေါ့လေ။ငါကလည်းမိမေတို့ဖေဖေတို့တတ်ပါသူကသမီးလေးပဲတတ်ပါသမီးပဲတတ်ပါဆိုအဲ့တက်ရှိမှလည်းဒါလည်းရုပ်တော့ခံပြီးအဲ့အဲ့တစ်ဖွဲ့လုံးအသက်ချမ်းသာကိုရတာလား
။ပြီးခဲ့တဲ့မေလ9ရက်မှာမန္တလေးတိုင်းမင်းချယ်မြို့နယ်တဲကဆုံရွာမှာလေဒေသခံ32ယောက်အစုလိုက်ပြုံလိုက်တည်ဆုံခဲ့ရပါတယ်။ စစ်တပ်ကိုထောက်ခံတဲ့သူတွေအကောင့်နဲ့ဆုံရွာကိုဒေသခံတော်လည်တပ်ဖွဲ့ဆက်တပ်ဖွဲ့လောက်ကပူးပေါင်းတိုက်ခိုက်ခဲ့ပြီး၃နာရီကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုတိုက်ပွဲဖြစ်ပွားနေချိန်မှာဆုံရွာနဲ့၃မိုင်လောက်သာဝေးတဲ့စီမီးကုံရွာစစ်ကောင်စီတပ်စခန်းကနေလက်နက်ကြီးပစ်ကူတွေပေးခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့တဲ့တော်လိုင်းရေးတပ်သားတွေကပြောပါတယ်။စစ်ကောင်စီကတော့ဆုံရွာကအရက်သားတွေတိုက်ဆုံရတာဟာပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဆုံရွာတိုက်ပွဲမှာပါဝင်ခဲ့တဲ့မြင်းချံ Black Tiger က MBD အဖွဲ့ကောင်ဆောင်ပုံမိုက်ခဲကတော့တိုက်ဆုံသွားတဲ့ပြည်သူတွေဟာစစ်ကောင်စီရဲ့လက်ချက်သားဖြစ်တယ်လို့ခြေပထားပါတယ်။
ကျွန်တော်လည်းကကဒီလိုတပ်ဖို့ဝင်ရတာမဟုတ်ဘူး။အဲကျွန်တော်တို့လည်းကကဒီလိုကောက်ဖို့တရား။ဒါပေမဲ့ကျွန်တော်တို့လူရည်ရဲ့ပြင်းကြီးကိုကြည့်ရရှိလို့တဲ့စစ်အာဏာရှင်ဖနစ်ကျွန်တော်ကလည်းအာဏာရှင်ဖနစ်တူတော့ကျွန်တော်တို့ကအမြင့်ပြအောင်ပြဖြတ်ဖို့တော့ကျွန်တော်တို့ကလည်းကကဒီလိုတိုက်ပွဲဝင်ရပါ။အဲဒီကျတော့ဒီလိုပြန်တက်နေဆိုတဲ့အခါကြီးကတော့ကျွန်တော်လေးကိုစောင့်ချရဲ့ဒီလိုကျွန်တော်ကတော့ထင်ပါတယ
်။လက်ထောက်တော်ကြီးရွာကိုစစ်တပ်ကပိတ်ဆို့ပြီးလူ30ကျော်တပြက်ခဲမှုကိုတော့လူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးစစ်ရာဇဝတ်မှုမြောက်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီကျူးလွန်မှုတွေကိုတပ်မ33လက်အောက်ခံခမရ73အမှတ်900ကိုစစ်မြေပြင်အင်ဂျင်နီယာတရင်အမှတ်92ကို6ပတ်နဲ့ဆက်သွယ်ရေးတရင်နဲ့စစ်မှုထမ်းဟောင်းတွေပါဝင်တဲ့စစ်ကောင်စီရဲ့ပူးပေါင်းတပ်တွေကကျူးလွန်ခဲ့တာလို့ဆိုပါတယ်။အဲ့ဒီကျူးလွန်မှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပြီးတရားမျှတမှုဖော်ဆောင်နိုင်မှုအတွေ့ဖြစ်နိုင်သမျှတရားစီရင်ရန်ညားတွေကတစင်ဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံအစုလိုက်ပြုံလိုက်တပ်ဖြတ်မှု144မှုကျူးလွန်ခဲ့ပြီးလူ1600ကျော်အသက်ခံခဲ့ရတယ်လို့ NUG လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကမှတ်နှစ်ကထုတ်ပြန်ထားပါတယ်စကိုင်းတိုင်းမြင်းမှုမြို့နယ်တစ်ခုထဲမှာပဲယခုဖြစ်စဉ်အပါအဝင်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှု9မှုဖြစ်ပွားခဲ့တာပါလူအခွင့်ရေးလေလာတုံ့တက်သူတို့ဖြစ်တဲ့ဥပညာကတော့စစ်ကောင်စီရဲ့ကျူးလွန်မှုတွေဟာလက်ခံနိုင်စရာမရှိတဲ့လူအခွင့်ရေးချိုးဖောက်မှုတွေဖြစ်တယ်လို့ဆိုပါတယ
်လူခွင့်အရာချင်းမဆိုဒီဟာကဟိုဒီ crime against human rights တို့လူသားမျိုးစုပေါ်မှာချိုးဖောက်ရရာဒီမှုဖြစ်လာတာပြထားတော့เนาะအခြားတစ်ဖက်မှာကတော့ဒါကလည်းကျွန်တော်လောလောဆယ်လို့မရဘူးသူကဒါတော့စိတ်ရည်မျိုးမျိုးတော့เนาะဒီဟာကဘယ်တော့ကျွန်တော်ဘယ် sector မဆိုတော့ဘယ်အစိုးရမဆိုဘယ်တိုင်းနိုင်ငံလေးနိုင်ငံမဆိုကျွန်တော်ပြည်သူလူထုပေါ်မှာကျွန်တော်ဟိုကကတွေ့မှုပြရမယ်အာနောက်ပြီးတော့မာကနာတော့ကျွန်တော်ဒီဆော့ရှယ်မှုတွေပေါ့เนาะကျွန်တော်အဲ့ဒါပြရမယ်ကျွန်တော်မဲ့သူကိုလိုက်ကကြံပြီးတော့မှဒီသူတွေကိုညှန်းကြည့်တက်ဖြတ်တယ်ဆိုတာကတော့ငါဆိုတယ်နောက်တစ်ခါလည်းပုံစံကလည်းကျွန်တော်ကအကျဉ်းတစ်ခုချင်းကြီးကြည့်ရအောင်ပေါ့နော်။ဒီဟာကတကယ်ကိုညီမနေဆက်ပြီးတော့တက်ဖြတ်တာလား။ကျွန်တော်ကလူ့ဘီမဆာသာတက်ဖြတ်တာလားဆိုစကေပေါ်မှာပြီးပြီးတော့မှလူ့ကိုချက်တော့မတင်နိုင်ဘူးလို့အဲ့ဒီအနိုင်ထပ်ပြလို့ရပါတယ်။နောက်ပိစာတော်တစ်ခုတော့ဘလို့မှလက်ခံနိုင်စရာအကြောင်းမရှိဘူးပေါ့နော်။လူသားဒီကတော့ဒီကလူခဲဆိုရင်တော့ attention ခွင့်ကိုပြောတာပေါ့နော်အဲ့တော့ကျွန်တော်တို့ဒီ attention ခွင့်ကိုချိုးဖောက်လိုက်တာကအစိုးရဆိုတော့လူပင်ချိုးဖောက်မှုပဲ
စစ်ပွဲတွေကြမှာအယက်သားတည်ဆုံးမှုတွေဖြစ်လာခဲ့ရင်နှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့လူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေကဆိုကြပါတယ်အာဏာသိမ်းကာလအတွင်းလမ်းပေါ်တပိတ်တွေကိုဖြိုခွင်းရကစားလို့အစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့လှိုင်းသားရဖြစ်စဉ်ပကိုးဖြစ်စဉ်နဲ့မိုးပြေမိုးဆူမုံတိုင်းပင်လက်ရကုံအနက်ပါကြတိုင်းပင်လောင်ပစီကြီးမုံလိုက်ခဲကနန်နဲ့လက်ရှိစကိုင်းတိုင်းအတွင်းကဖြစ်စဉ်တွေမှာပြည်သူထောင်နဲ့ချီတည်ဆုံခဲ့ရတာပါနိုင်ငံတကာကစစ်တပ်တိုင်းမှာလိုက်နာရမယ့်ဆန်ဖြစ်တဲ့အယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးမှုတွေမပြုလို့ရဆိုတဲ့ကျင့်ဝတ်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့နှစ်ဖက်စလုံးကအဲ့ဒီကျင့်ဝတ်ကိုလေးစားလိုက်နာတဲ့နေရာမှာအာဏာချက်တွေရှိတယ်လို့ဥပညာက၆ပြပြောဆိုပါတယ်အထူးသဖြင့်စစ်ကောင်စီဟာအရင်ကတည်းကပြည်သူလူထုကိုဖျက်လေးဖျက်စနစ်နဲ့ညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်ခဲ့ပြီးအခုနောက်ပိုင်းမှာအယက်သားပြည်သူကိုပုံပြင်းပန်းထားတိုက်ခိုက်တာတွေပြုလုပ်လာတယ်လို့ဆိုပါတယ်ဒေသခံကာကွယ်ရေးတပ်တွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့လည်းပြည်သူတွေကိုပို့အကာအကွယ်ပေးနိုင်မှုလို့ပြီးပြည်သူတွေအနေနဲ့လည်းစစ်ကောင်စီတပ်တွေရဲ့လှုပ်ရှားမှုတည်ရင်ကိုအမြဲနှာစွန့်တည်ထားနေထိုင်သင့်တယ်လို့အကြံပြုတိုက်တွန်းချက်တွေလည်းရှိနေပါတယ် စစ်ကောင်စီရဲ့ပြည်သူတွေအပေါ်ကျူးလွန်နေတဲ့ပြစ်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ဥပညာကဆက်ပြောပါတယ်
ကျွန်တော်အနေနဲ့ကတော့အထူးသဖြင့်နိုင်ငံတကာကိုပြောချင်တာမြင်ဖြစ်ချင်တာပြောချင်တာကတော့ဒီဟာကပြည်တွင်းစစ်ဖြစ်နေပြီဆိုတာကိုအတိအမှတ်ပြုဖို့လိုအပ်လာပြီပြည်တွင်းစစ်မှာတော့မှကျွန်တော်တို့လူထုတွေပေါ်မှာအကြောင်းနဲ့တက်ဖြတ်နေတဲ့ဒီစစ်ကောင်စီကိုကျွန်တော်အများဆုံးပေါ့နော်ကျွန်တော်တို့ထွက်ချနိုင်အောင်ပြုတ်ချအောင်ကျွန်တော်တို့ပုံစံမျိုးမျိုးကျွန်တော်တို့ဒီလူထုပေါ့နော်ကျွန်တော်ကပလူထုဟိုကဲကကျွန်တော်မြန်မာနိုင်ငံကနိုင်ငံသားတွေကိုကျွန်တော်အကက်ွယ်ပူပေးဖို့လိုအပ်လာပြီ။ကျွန်တော်အကက်ွယ်ပေးတဲ့နေရာမှာကျွန်တော်ကျွန်တော်တို့ကျွန်တော်ဒီတပ်ပန်းဆိုင်ရာကိုကျွန်တော်မထီရဲဒီတိုင်းပေါ်မှာကျွန်တော်တို့လူပင်းချောမှုတွေကိုကျွန်တော်ကက်ွယ်ဖတ်ဆောင်နိုင်ဖို့အတွက်နောက်ပြီးလူပင်းချောမှုတွေကိုရွနဲ့သွားအောင်ပူပြီးတော့မှပြည်ပြန့်နေတာပေါ့နော်ဒီစစ်ကောင်စီကိုပြပေးတာလေကျွန်တော်တို့ဒီ packet session ရဲ့ပို့လို့ပို့ကဲကျွန်တော်ပူပြီးတော့မှကျွန်တော်ဟိုတက်တော့တောင်းဆိုလိုရတယ်
လက်ရှိအခြေအနေမှာတော့မှတ်ငယ်တို့လက်ထုတ်တော်ရွာသားတွေဟာပေးလွှရာတော်တွေကိုတင်ဆောင်နေရပြီးစာဝင်နေရေးအခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ်စစ်တပ်တကြော့ပြန်ဝင်ရောက်လာမလားဆိုတဲ့အတွေ့နဲ့အတူနေအိမ်တွေစီပြန်ဖို့ကိုတွေးကြောက်နေကြရတာပါလက်ထုတ်တော်ရွာသူမှတ်ငယ်ရဲ့နားထဲမှာတော့နောက်တစ်ခါဆိုနေတို့မုံဆိုးမတွေပါတက်ပြစ်မယ်ဆိုတဲ့စစ်ကောင်စီတပ်သားတွေရဲ့အဟစ်ကျိမောင်းတန်တွေသာဆွဲနေပါတော့တယ်ဒီတဲ့ရင်ဆောင်မကိုတန်လွင်ကက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ